ဇန်နဝါရီမှာသမ္မတဂျိုးဘိုင်ဒန်တက်တန်းခုံဆုံးတဲ့အခါသူအနားယူဖို့စီစဉ်ရှိတယ်လို့အမေရိကန်အစိုးရဖက်ဒရယ်စုံစမ်းရေးဘျူရို FBI ညွှန်ကြားမှုကဗိုလ်ထုနေမှာပြောပါတယ်။အရွေးကောက်ခံသမ္မတထရမ့် FBI ညွှန်ကြားမှုဖြစ်သူ့ရဲ့တစ္ဆာကန်ကက်ရှ်ပတဲလ်ကိုညှာထားတဲ့အကြောင်းကြေညာလိုက်ပြီးတပတ်ကြာမှခရစ်စတိုဖာရေးကအခုလိုပြောလိုက်တာဖြစ်ပါတယ်။တေချာစဉ်းစားပြီးတဲ့နောက်နားဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်လို့ FBI ဝန်ထမ်းတွေနဲ့လုပ်တဲ့အစည်းအဝေးမှာရေးကပြောခဲ့တာပါ။ထရမ့်ကိုဆွဲဆိုတဲ့အမှုနှမှုပါဝင်နိုင်ငံရေးနဲ့ဆက်ဆက်ပြီးထင်ရှားတဲ့အမှုတွေကိုသူ့လက်ထက်မှာစုံစမ်းစစ်ဆေးခဲ့ရတာဖြစ်ပါတယ်။တကယ်တော့ထရမ့်ရဲ့ပထမတက်တမ်းမှာအဲ့ဒီတုန်းကညွှန်ကြားမှု James Comey ကိုဖြုတ်ပြီး2019ခုနှစ်မှာ Christopher Ray ကိုခန့်ခဲ့တာဖြစ်ပါတယ်။အစိုးရပြောင်းမိမဲ့နိုင်ငံရေးရဩဇာသက်ရောက်မှုမရှိရအောင်အဒီလိုရာထူးတွေကိုစနစ်တက်တမ်းသတ်မှတ်ထားတာပါ။ပြဋ္ဌာန်းချက်အရဆိုရင်တော့ Christopher Ray ရဲ့တက်တမ်းပြည့်ဖို့3နှစ်ကြာမှာသေးတယ်။ Mr. Ray ဟာပထမတက်တမ်းတုန်းကလည်း The Trump တဘောကိုမလိုက်ခဲ့တာတွေရှိခဲ့ပါတယ်။ဥမာတစ်ခုကတော့မဲဒိန်နဲ့ဆိုတဲ့ကိစ္စမှာမစ္စတာရေးကအထောက်ထားမရှိပါကြောင်းသဘရကိုပြောကြခဲ့တာဖြစ်ပါတယ်